ကမ္ဘာတစ်ပေါင်း COVID-19 ရောဂါကူးစက်ခံသူဥယျာဉ် 18 သန်းကျော်နဲ့သေဆုံးသူ 6,800 နီးပါးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်သူနဲ့သေဆုံးသူအများဆုံးရှိနေပြီးတော့ကူးစက်သူစုစုပေါင်း 4.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်အမေရိကန်မှာသေဆုံးသူအရေအတွက်ဟာ 3,000 ခွဲကျော်သွားပြီလို့ John Hopkins တက္ကသိုလ်ကမနေ့ကဖော်ပြပါတယ်။California, Florida နဲ့ Texas လို့တချို့ပြည်နယ်တွေမှာတော့သေဆုံးမှုတွေဟာအပတ်စဉ်ဒါမှမဟုတ်နေ့စဉ်စံချိန်တင်တိုးနေတာဖြစ်ပါတယ်။ California ပြည်နယ်မှာတော့မနေ့ဗုဒ္ဓဟူးနေ့ကဗိုင်းရပ်စ်ကြောင့်သေဆုံးသူ169ယောက်ရှိခဲ့ပြီးဒါဟာပြီးခဲ့တဲ့တစ်ပတ်က159ယောက်စံချိန်ထက်ကျော်လွန်ခဲ့တာဖြစ်တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ Florida ပြည်နယ်မှာတော့သေဆုံးသူက116ယောက်ရှိပြီးတော့ Texas ပြည်နယ်မှာတော့313ယောက်ထပ်မံရှိခဲ့ပါတယ်။ပြည်내တော်များများဟာစီးပွားရေးလုပ်ငန်းတွေအများပြည်သူစိတ်ဝင်စားမဲ့နေရာတွေကိုအချိန်မတိုင်ခင်ပြန်ဖွင့်ခဲ့ကြတယ်လို့ကျန်းမာရေးဆိုင်ရာကြောင့်ကျန်သူတွေကပြောပါရယ်။ဒါ့အပြင်ဗဟိုအစိုးရအဆင့်ကနေရှင်းလင်းပြတ်သားတဲ့လမ်းညွှန်ချက်တွေနဲ့အေးအေးယူမှုတွေမရှိတာကြောင့်ပြည်내အုပ်ချုပ်ရေးမှုတွေဟာသူတို့ဘာသာသူတို့အများပြည်သူအတွက်ကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုထုတ်ခဲ့ရပြီးတော့ပြည်내တစ်ခုနဲ့တစ်ခုညွှန်ကြားချက်တွေကန့်သတ်ချက်တွေလည်းမတူဘဲဖြစ်ခဲ့ပါရယ်။ဒါ့အပြင်ကမ္ဘာတစ်ဝန်းကတခြားနိုင်ငံတွေမှာလည်းယောဂကူးစက်မှုတွေတိုးလာနေတာကြောင့်သူတည်သည်တွေဟာကာကွယ်ဆေးထုတ်နိုင်ဖို့ကိုအပူတမင်းလှုပ်ဆောင်နေကြပါရယ်။အမေရိကန်မှာတတ်မှတ်ထားတဲ့စံချိန်စံညိုးတွေနဲ့ပြည့်မီတယ်ဆိုရင်ယောဂကာကွယ်ဖို့အတွက်စမ်းသပ်အသုံးပြုမဲ့ဆေးဝါးတွေကိုအရေးပေါ်အသုံးပြုဖို့ခွင့်ပြုသွားမှာဖြစ်တယ်ဆိုပြီးတော့အမေရိကန်အစားအစာနဲ့ဆေးဝါးကုလသမဂ္ဂဌာနကဝန်ထမ်းတွေကကြေညာထားပါတယ်ခင်ဗျာ။